ရွှေဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုနေရပြန်ဖို့အခြေအနေတွေမလုံခြုံသေးဘူးလို့ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့အမေရိကန်ထိပ်တန်းလူခွင့်အထူးကိုယ်စားလှယ်ကကြာသာပတေးနေ့မှာပြောဆိုလိုက်ပြီးရွှေဂျာတွေအတွက်အကူအညီတွေထပ်မံပေးလိုက်ပါတယ်။ရွှေဂျာတွေဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိနဲ့အခြေအနေတွေကိုအားလုံးနားလည်သဘောပေါက်ပြီးသူတို့ဆန္ဒအလျောက်ပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးတဲ့ကြိုးပမ်းမှုတွေကိုပံ့ပိုးနေတယ်လို့အမေရိကန်အရဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဦးဇာဇီယာကဒါကာမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဦးဇာဇီယာဟာဒီသတင်းဒီခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့လည်းတွေ့ဆုံပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဒေါ်လာ84သန်းပေးရခဲ့ပါတယ်။အဲ့ဒီအထက်ကဒေါ်လာ61သန်းကိုမြန်မာပြည်တွင်းကရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ဒေသခံလူမှုအသိုင်းအဝိုင်းအတွက်အသုံးပြုမှာဖြစ်ပါတယ်။ဦးဇာဇီယာဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမဆူဘင်မိုမန်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပြီးရိုဟင်ဂျာတွေကိုအတင်းအကျပ်နေပြပြန်ပို့တာမျိုးမလုပ်ဘူးဆိုတဲ့ဂတိကဝတ်ကိုထပ်လောင်းအတည်ပြုခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုချီးကျူးပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာလက်ခံထားတဲ့ဒုက္ခသည်တွေတောင်မှရိုဟင်ဂျာတွေကိုဘေးပြစ်စေမှာမျိုးဘာမှမလုပ်ပါဘူးလို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။